လောင်နိုင်ငံမှာ meth amphetamine စေးပြား36တန်းကိုဖမ်းမိလိုက်တယ်လို့ကုလသမဂ္ဂမူရစည်းဝါးနဲ့ရာဇဝမှုဆိုင်ရာရုံး UNODC ကဒီကနေ့ပြောပါတယ်။ဒါဟာလောင်နိုင်ငံမှာမူရစည်းဝါးဖမ်းမိသမျှဒုတိယအများဆုံးဖြစ်ပါတယ်။ထိုင်းနိုင်ငံမှာဒီလောက်ပမာဏတစ်ခါမှဖမ်းမိသေးပါဘူးလို့ UNODC ဒေသဆိုင်ရာကိုယ်စားလှယ် Jeremy Douglas က AFP သတင်းဌာနကိုပြောပါတယ်။လွန်ခဲ့တဲ့3လကဘီယာဒင်ထရက်ကားတွေဖွက်တယ်လာတဲ့ meth စေးပြား55တန်းကိုဖမ်းမိခဲ့တယ်လာအိုမြောက်ပိုင်းဘူခီယိုပြည်နယ်မှာပဲအခုထပ်ပြီးဖမ်းမိတာပါ။လာအိုနိုင်ငံဟာမြန်မာထိုင်းတို့နဲ့ညံနမိတ်ချင်းထိစပ်နေတဲ့ရှစ်ဒရီဂန်ဒေသမှာပါဝင်ပြီးအရှိတောင်အရှာဒေသမူရစီဝါလမ်းကြောင်းမှာအဓိကအချက်ချာနေရာတစ်ခုဖြစ်ပါတယ်။ထိုင်းနိုင်ငံကကိုဗစ် -19 ကာကွယ်ရေးနေဆက်ဒေသမှာကင်းလက်စောင့်ကြပ်တာတွေတိုးမြင့်လှုပ်ဆောင်နေတာကြောင့်မြန်မာနိုင်ငံရှမ်းပြည်နယ်ကနေတဆင့်မဲခေါင်မြစ်ကိုဖြတ်ပြီးထိုင်းနိုင်ငံနဲ့မက်မူရစီဝါတည်ပို့တာမှာလာအိုနိုင်ငံဟာစုံကြပ်နေရာတစ်ခုဖြစ်လာတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်စီးပွားရေးနဲ့အတံပိုးပန်းကြောင်းလုပ်ငန်းတွေထိခိုက်သွားပြီးမက်မူရစီဝါထုတ်လုပ်မှုမကြုံစဘူးမြင့်တက်လာတဲ့အပြင်ပိုဆိုးလာနေတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဒါ့အပြင်ရာဥပဒေစိုးမိုးမှုကင်းမဲ့နေတာကြောင့်မက်စီးပွားထုတ်ဖို့လိုအပ်တဲ့ဓာတုပစ္စည်းတွေတရုတ်နိုင်ငံကနေမြန်မာနိုင်ငံနဲ့အများအပြားအထင်းအကွက်မဲ့ဝင်နေတာနဲ့အတူမက်စီးပွားထုတ်တဲ့နေရာတွေစိတ်ကြိုက်လုံနိုင်ဖို့တကယ်အခြေအနေကောင်းဖြစ်နေတယ်လို့ AFP သတင်းမှရေးထားပါတယ်။မက်စီးပြားတွေဟာထိုင်းစည်းကွက်အတွက်ရည်ရွယ်တယ်လို့ယူဆရပေမဲ့ Ice မူရစီးပွားကတော့ Australia အပါအဝင်ဈေးပိုရတဲ့ဈေးကွက်တွေအတွက်ရည်ရွယ်တယ်လို့ UNODC တာဝန်ရှိသူ Douglas ကပြောပါတယ်။အာဆီယံဒေသတွေမှာမက်စီးပြားတွေအလွန်ကြုံများနေတာကြောင့်ဗန်ကောက်မြို့တော်နဲ့ဒေသတွင်းတခြားမြို့တွေမှာမက်စီးပြားလက်လီဈေးအကြီးအကျယ်ကျဆင်းနေတယ်လို့ AFP သတင်းမှရေးထားပါတယ်။